lo vengono motivi ya la re kuina chain wa ne pawun chin lo nyet le pya de lo main mo tu wi si di ma a mya bai man na go mi mi tu re bai phit yan che sia sin phu lai da le ha ti ni ye ga nyet si mi tha le phit ni ma ni di lo ba be ko twa a chu chi mu so yin le nya pyo so lo ye wo ngi le ja le bu ဘုရားဝါဒကူတော်မှာသူခင်မှာလေးလေးလေးထူပြီးစကားချင်ချင်လေးနဲ့ white line ဆိုပြီးတုံးနေကြပါမယ်။ဒါကတော့ diplomacy ဘက်ကဆိုပြီးတော့လေစိတ်ထဲကတမျိုးနှုတ်ကတမျိုးနဲ့ဟန်ဆောင်ဆက်ဆံနေတတ်ကြပါလိမ့်မယ်။ဒါဟာဘုရားဝါဒကူရှင်ကြီးရဲ့လူဖွဲ့စည်းရဲ့အရှင်မြင့်နေတဲ့ထဲမှာငါသာလိန်ပန်းပန်းအယောင်စုပုံဖြစ်ပြီးနေရပြီးလာကြတဲ့သဘောပါပဲဒီနေရာမှာတဏှာနဲ့ကြင်နေကြတာချင်းအတူတူတဏှာပုဂ္ဂိုလ်တွေနဲ့တရားလုံးတို့ရင်ကြွားချချက်ဟာစီးချသလိုတစ်ခုရှိပါတယ်အဲဒါကတရားလုံးတို့ဟာ၄သိချင်းနဲ့ကမ္ဘာတသိန်းပါရမီဖြည့်စေကာလမှာအခြားသောကံတွေကျူးလွန်ခဲ့ပေမဲ့မူတဝါဒကံကတော့မကျူးလွန်ခဲ့ပါဘူးဘာဖြစ်လို့လဲဆိုတော့တချိန်မှာဖျားဖြစ်လာတဲ့ခါကျရင်မြို့တော်ကတချိန်တစ္ဆာစကားလို့ဆိုရမှာဖြစ်လို့ပါပဲတစ္ဆာစကားဆိုရက်မှန်ကန်သောစကားကိုပြောဖို့အတွက်အလောင်းတော်ဘုရားအတင်ချေကလေးကအလေးထုံလုပ်ခဲ့တဲ့သဘောလို့ဆိုရင်လည်းရပါတယ်ဒါကြောင့်ဖျားဖြစ်တော်မူပြီးတဲ့နောက်ဉာဏ်ဆုံးတွေနဲ့ပတ်သက်လို့အာလောကဘလူးကမြင်းမြတ်နေတာဖျားရှင်ကတစ္ဆာဟောဝေသာဓုတရံရတနံအရာကအကောင်းတို့တွင်မှန်သောစကားကိုဆိုခြင်းတည်းဟုသောတစ္ဆာအရာနာသည်အကောင်းဆုံးဖြစ်၏လို့ဆိုခဲ့ပါတယ်။ဒါကြောင့်ဥဒဝါရနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်ပြောလို့မကုန်နိုင်ပါဘူး။သာသနာတော်နှစ်2500ကျော်လာပြီးတဲ့ဒီနေ့ကာလမှာဥဒဝါရဟာရည်ကြီးမှုတစ်ခုလိုပြန့်နှံ့စိတ်ဝင်နေပြီဖြစ်တဲ့အတွက်တယောက်ယောက်ကဖောက်အောင်ပြီးသစ္စာစကားတွေထပြောရင်လူမုန်းခံရတော့တာပါပဲတရားဟောရင်တော့ငါသစ္စာစကားများများပြောတတ်တဲ့ဘုန်းကြီးများကိုဒကာဒကမတွေတိတ်မကတ်ကြတော့ပါဘူးဝေရမီဆိုပြီးဝိဝိကရှောင်ကြလျော်တယ်လားမသိပါဘူးနောက်ကံတစ်ခုကတော့သူတော်ဘာတာမယံပြစ်မှားတဲ့ကိစ္စပါစိတ်အလိုလိုလိုက်စိတ်အကြက်ကိုဦးစားပေးအယုံခင်တွေတတ်တဲ့ပုထုဇဉ်တွေမှာဖြစ်တတ်တဲ့သဘာဝပါပဲ။စကုကစတဲ့မိဟာဒီဘဝမှာလည်းမကဘဝတဏှာတစ်လျှောက်လုံးနောက်ကတကောင်းတော့လိုက်ပါလောင်ရည်နေတော့တာပါပဲ။ကာမပိုင်ဝိညာဉ်ရှိမှလည်းသိပါရဲ့။ကာမပိုင်ဇနီးရှိမှလည်းသိပါရဲ့။ဒါပေမဲ့အချိန်ကြီးကြောင်းကြီးတိုက်ဆိုင်မှုတစ်ခုပေါ်မှာတည်ငင်းပေါ်ပေါက်လာတဲ့တရားမှုစိတ်လိုမထင်းချုံနိုင်ဘူးမဖြစ်တင်လာဖြစ်ကြမကြားတင်လာကြားရနေလောကရဲ့အလယ်မှာအရှိတကွအကျိုးနဲ့ဖြစ်ကုန်ကြရပါလေဒီပြည့်မှုဟာဘလောက်ထိငြိမ်းချသောအစိတ်ခွဲခြားခြင်းခံရနေလဲဆိုရင်အပြစ်အသီးတွေနဲ့ထောင်ထဲကိုရောက်ကြရတဲ့ထောင်သားချင်းတူကာမိတုအမှုနဲ့ထောင်ထဲရောက်လာပြီဆိုရင်ဖြင့်နာဗုဒ္ဓပြည်မြေရောဝိုင်းနေကြဝိုင်းထိုးကြတတွေနဲ့ချွေးကြနဲ့ထောင်သားတွေထဲမှာတော့အနေဆုံးနေရာကိုရောက်သွားရတော့တာဒါပေမဲ့အချို့တွေလည်းငွေကြေးတက်နိုင်အချိန်ဝါတွေကပါထွက်နိုင်လို့ကာမီပြုမှုကျူးလွန်ထားမိတာလေးနဲ့မောကြောပါလောပြောပန်းလို့မဆုံးနိုင်အောင်ရှိနေပါလေဒါပေမဲ့အကုသူကံဆိုတာဒီတိုင်းကြည့်မနေပါဘူးမင်းရဲ့မိရထားလို့ကတော့အပေချမ်းနေပြီစားဆိုရင်အချိန်ကြမ်းတော့အကျိုးပေးမှုပါ။အဲဒီအချိန်ကြမ်းမှာအရင်ကဖြစ်တယ်ကတစုတစ်ပေါင်းနဲ့ခံရရင်ငဲမှာမဟုတ်ပါဘူး။ဘုရားစီဝါတရက်ဒီစာတောက်စားသုံးဆခြင်းကတော့ပြောစရာအခြေဆုံးပါပဲ။လူဟာလူတွေကမိတတ်တယ်ရင်ဗမာနာလိခပြီးလုတ်ချင်ရင်လုတ်တတ်တယ်ရင်မောဟဥစည်းနေတဲ့တဏှာသားကောင်ကြီးဟာငဘူရဲကမသိလို့တဏှာလေခင်ရတာပါဗျာလို့အဓိပ္ပာယ်ဖွင့်ပြီးသားပါ အဲ့ဒါကိုနောက်ထပ်မသိစေနိုင်တဲ့ဝေ့စေနိုင်တဲ့အရေးတွေအငွေ့တွေကိုခန္ဓာကိုယ်ရဲ့လောင်းထည့်တုံ့ချလိုက်ရင်ဘယ်လောက်ထိဆိုးဝါးသောင်းလဲဆိုတာစဉ်းစားကြည့်အရက်တည်စားမွေးစေးဝါးတွေဟာမိအားကိုပူစိတ်တတ်တဲ့လောင်းစားတွေပါမွေးစေးဝါးနဲ့ပတ်သက်လို့ဒီနေ့ကမ္ဘာမှာဘယ်လောက်ထိစန့်ကျင်တိုက်ပွဲတွေဝင်နေရတယ်လှုပ်ရှားမှုတွေလုပ်နေရတယ်လူသားမျိုးနဲ့တုံ့ပြန်တဲ့အချိန်ဖြစ်လာနိုင်တဲ့အခြေအနေရှိတာမျိုးအူတည်ရင်တားဆီးနေကြရတာကိုကြည့်ဒီစီးတစ်ခုကတားဆီးပြီးရင်ခံရတယ်တံမိုးကြည့်လိုက်ပါပဲဒါကိုခွင့်ကောင်းယူပြီးဥယျာဉ်ပေါင်းနဲ့လက်တလုံးကြားပုခာတိကလွံ့ညွတ်သွားရင်မေလျာနာစီးဝင်တတိကြီးဘွဲ့ရနိုင်တာမဟုတ်လို့လဲဥဒုရှင်တွေဟာဒီမွေးစီဝါရောင်းဝယ်ဖြန့်ပြင်းမှုကိုမရအရအကျိုးဝင်နေကြတာပါတတိကြီးစီးဝင်ဖြစ်သွားတဲ့တနည်းမှာလဲလောကရဲ့ဓမ္မတာအရမွေးရှိသူဆိုရင်လူပုံနံတွေရဲ့အလေမှာအရေးပေးခံရဂိူးဆိုင်ခံရတဲ့ဘဝကိုရောက်နိုင်တာမဟုတ်လို့လဲအလူရဲ့ကျိုးရနေကြတာပါပဲငါးပါးသီလကိုကံပြီးလောကအကြောင်းဖြန့်ကြည့်လိုက်ရင်တော့စာမျက်နှာတွေကကုံသွားမယ်ရေးစရာပြောစရာတွေကုံနိုင်မှာမဟုတ်ပါဘူးသူတရားအထုံးမဲ့ယောဂီဟာတရားနဲ့ထိုက်တန်တဲ့အရေးချင်းချင်းမရှိကိုယ့်ကိုယ်ကိုစမ်းသပ်ဖို့လိုပါတယ်တရားနဲ့ထိုက်တန်တဲ့အရေးချင်းချင်းမှာလည်းတရားရပါလိမ့်မယ်။အင်မတန်သင်ချင်းဆင်ခြင်မှုမြတ်တဲ့တရားတော်နဲ့ထိုက်တန်တဲ့ရည်ချင်းတွေကိုယ်မှမရှိဘူးဆိုရင်ဘုရားကိုမောင်ပုံစမ်းမတတ်ဖြစ်မှာသိကြပါလေ။ဒါကြောင့်တရားနဲ့ထိုက်တန်တဲ့ရည်ချင်းတွေထဲမှာအရေးကြီးဆုံးဖြစ်တဲ့ဓမ္မသီလကိုကိုယ်မှစောင့်ထိန်နိုင်ဖို့လုံခြုံအောင်လဲထိန်းသိမ်းနိုင်ဖို့ဟာတရားအထုံးမဲ့ယောဂီတရားထုံးစေယောဂီမှာအရေးကြီးဆုံးပါပဲ။ဈေးတံရောက်တဲ့အခါမှာတော့10ပါးသီလစောင့်ထင်းရတာပေါ့လေ။ဒါကတော့တပိုင်းပေါ့။10ပါးသီလကပုံပြီး၄နဲ့ကျေတဲ့ပါလေ။ငါးပါးသီလကလုံအောင်အရင်ထင်းကြည့်ပါဦး။မလွယ်လပါဘူး။သီလလုံနိုင်မဲ့ပတ်ဝန်းကျင်နဲ့အချိန်မီပြီးလို့တော့ထိမ့်သိမ့်နိုင်ပြီနဲ့သီလကျူးနိုင်တဲ့ပတ်ဝန်းကျင်ကိုရောက်တဲ့အခါဘယ်လိုရှိမလဲ။အယုံကြီးဆွဲဆောင်ရနောက်လိုက်သွားပြီးသီလတွေတပါးပြီးတပါးကျူးလွန်တော့မှာလား။ကိုယ့်ကိုယ်ကိုအယုဒါဆုံးမြင့်ကြည့်စေခြင်းပါလေ။ဒါကြောင့်ငါးပါးသီလဆိုတာပေါ့သေးသေးမဟုတ်ပါဘူး။အလွန်ကြီးနဲ့ကျေပြန့်ပါလေ။ဘုသူ့ရှင်ဘုရားမှာကြောင်းချဆိုင်ပြီးအမြင်ကျိုးစားထိမ့်သိမ့်နေရပါမယ်။တရားထုတ်ပြီးလို့အရိယာအနေဝင်ဘဝကိုရောက်သွားခဲ့ပြီဆိုရင်တသက်တာတည်ခံမယ်တရားတော့အကျိုးပေါ်မခံနိုင်ဘူးဆိုတဲ့အထိရဲရင်လာပြီလိမ့်မယ်အမြင်ကြောင့်ဆက်ပြီးတော့လေထိမ့်နေကြရမလို့တဲ့အထိပြည့်စုံနေပါလိမ့်မယ်တရားအထုတော်တဲ့ယောဂီဟာငါးပါးတရားရဲ့ထိတ်ဆုံးအစဖြစ်တဲ့ပါဏာတိပါဒကံဆိုတဲ့တင်းမှုထဲမှာအမေအဖေယဟန်ကတမိတဲ့ကံဖယားကိုသွေးစင်းတည်စေတဲ့ကံဖယားကိုတော့ဘယ်သူမှတတ်လို့မရပါဘူးဗုဒ္ဓံဇီဝိတ္တနတ္တကံဒါနပိအစံဖွင့်ထားပါလေအိမ်ကောင်တန်ခါကိုဂိုင်းခွဲတန်ခါကိုတင်းခွဲတဲ့ကံကိုကျူးလွန်ခဲ့မိရင်ရှင်းဆန်းနန္ဒရိယကံထိုက်တယ်လို့ဒီဘုရားတရားထုတ်ပြီးမြင့်ဉာဏ်ပုံဉာဏ်မရနိုင်တော့ပါဘူးမတားဖူတာဖြစ်သွားပါလေ။ဘုရားရှင်ကတာမညာဖလားတို့ခေါ်ပြီးမှအရိယာဖြစ်ရမယ်စာတတ်မင်းဟာ။ဖခင်တော်တဲ့အရိယာနေဝင်ဘိမဇာယမင်းကြီးကိုတတ်ခဲ့တဲ့အကုဒုကံကရှေ့ကခံနေတဲ့အတွက်အရိယာဖြစ်ခွင့်ဆုံးရှုံးသွားပြရမှာပါလေ။အရှင်ဒေဝတ္တကိုဆရာအတင်းမှားခဲ့လို့မတားဖူတာဖြစ်ဖြစ်ရတာပါ။ဒါကြောင့်မို့ဘာသာတရားမလုံးကျုံမှုဟာကိုအားထုတ်တဲ့တရားကိုတနည်းတစ်ပုံအသာစီးဖြစ်နိုင်တဲ့အတွက်ဒီတရားတွေကိုစောင့်ထိန်းစောင့်တည်ဆိုင်ရတာပါ။စအားထုတ်ကြမှာတော့ပြင်ပြီးအခုသူတို့ပြောသလိုလုံးလိုက်ပါအောင်မယ်။သူတို့စောင့်ထိန်းဆိုရင်လည်းစောင့်ထိန်းရတာပေါ့လို့ လည်းလည်းနဲ့တတိခံလိုက်နိုင်ခဲ့တယ်မြေတရားအားထုတ်လို့တတိသမารိဉာဏ်နဲ့ရင့်ကျက်လာတဲ့အခါတိလရဲ့တန်မှုကိုပုံနားလည်လာပါလေခြေရင်းကတိလစင်ကြယ်မှုကိုအာရုံပြုပြီးဖြစ်ပေါ်လာတဲ့ပိဋိတွေကိုဝိပဿနာဉာဏ်တင်ကြည့်ရင်ကရဟန္တာဖြစ်သွားတဲ့ပုဂ္ဂိုလ်တွေများကြီးရှိခဲ့ပါတယ်ယောဂီအနေနဲ့တတိဉာဏ်အားတွေပြည့်စုံလို့မဉ္ဇဉ်ဖုန်ဉာဏ်ကတည်းကနိဗ္ဗာန်ကိုတည်ခြင်းတစ်ခါကိုယ်ပိုင်ဉာဏ်နဲ့မြင်မှောက်ပြုမိသွားပြီဆိုရင်ဟာဟုတ်ပါပြီတောတဗံအရိယကဆက်လို့တဂရဂံအနာဂံယဟန္တာသစ္စာဗုဒ္ဓဆရာရှင်ဆက်တဲ့အရိယအလွယ်ဝင်အဆင့်ကျင့်တွေဟာနာမတိကအခြေခံကိုဘယ်သူမှမကျွမ်းပေါက်ခဲ့ကြပါလားတိကျစွာဖို့ဘလို့အချင်းကြီးပြေးပြေးဘလို့ပဝန်းကျင်ရောက်ရောက်နောက်ဆုတ်တွန့်ဆုတ်ခြင်းမရှိတော့ပါဘူးဒီလားနဲ့ပတ်သက်ရင်ရေးမှပဲပင်ကိုယ်လုံးလုံးဆိုတာဒါကိုခေါ်ပါလားဆိုတော့ယောဂီသဘောပေါက်သွားပါလိမ့်မယ်အဲ့ဒီခါယောဂီဟာငါးပါးတိလားကိုပြီးတမန်တစုံမကျူးမပေါက်မပြောက်မချမ်းရအောင်ဆောင်ထင်းပြီးနေပါတော့မယ်ဆိုတဲ့ဒိဋ္ဌာန်ကြီးကိုစကလုံးထုတ်ပေါ်ရစ်ဆိုရတဲ့ပူပြီးလေးနှစ်တည်းရင်ထဲကအတန်နဲ့အတက်အတက်ဖြစ်ပေါ်လာတဲ့စိတ်တိုင်းစိတ်တိုင်းမှာရစ်ဆိုနေလိမ့်မယ်ဆိုတာကိုလည်းညံ့ညောင်းနေမိပါသေးတယ်